မြန်မာနိုင်ငံဆိုင်ရာတရုတ်ပြည်သူသမ္မတနိုင်ငံတန်ယုံကချီးမွမ်းခြင်းပါတဲ့တရုတ်ပြည်သူများရဲ့ဂျပန်ခုခံတော်လှန်ရေးစစ်ပွဲနဲ့ကမ္ဘာဖက်ဆစ်စန့်ကျင်ရေးစစ်ပွဲအောင်နိုင်ခြင်း180ပြည့်အထိမ်းအမှတ်နဲ့ဆက်လင်းပြီးမီဒီယာများနဲ့တွေ့ဆုံဆွေးနွေးပွဲတတိယ3လပတ်မြန်မာတရုတ်မီဒီယာတွေ့ဆုံပွဲကိုဒီကနေ့မနက်ပိုင်းကရန်ကုန်မြို့ဝင်းနဂရန်းဟိုတယ်မှာကျင်းပပါတယ်။ဦးစွာဒုတိယကမ္ဘာစစ်တွင်းမှာမြန်မာစစ်မြေပြင်သို့တရုတ်ခီးရှေချီတက်ဝင်ရောက်တိုက်ခိုက်ရေးအနက်အဓိပ္ပာယ်ဗီဒီယိုကလစ်ကိုပြသပါတယ်အဲဒီနောက်မြန်မာနိုင်ငံဆိုင်ရာတရုတ်သမ္မတကြီးမစ်မာဂျာကအခုမီဒီယာတွေ့ဆုံပွဲဟာငြိမ်းချမ်းရေးကိုမြန်လို့တဲ့နိုင်ငံများပြည်သူများနဲ့အတူတမိုင်းကြောင်းကိုမမေ့လမလျော့ပဲအနာဂတ်ကောင်းတစ်ခုအတူတူဖန်တီးနိုင်ရေးအတွက်ပြုလုပ်ခြင်းဖြစ်ပါကြောင်းပြောကြားပါတယ်အဲဒီနောက်ဒုတိယဝန်ကြီးဦးရဲတင်ကကမ္ဘာနိုင်ငံသီးသီးနဲ့ဒေသတွင်းနိုင်ငံများအနေနဲ့ပြည်ပခန့်များနဲ့စစ်ပွဲများရှောင်ရှားလျက်ငြိမ်းချမ်းစွာအတူရှင်တွဲနေထိုင်ရေးမူကြီး၅ရက်နဲ့ညီငြိမ်းချမ်းရေးကိုတံပိုးထားဥတီဆောင်ရွက်ခြင်းအိန္ဒိယနိုင်ငံများနဲ့ဒေသတွင်းနိုင်ငံများကြားမှာစာနာထောက်ထားမှုရိုင်းမင်းကူညီမှုအင်းချမ်းသာယာမှုများနဲ့အတူအနာဂတ်ကာလမှာအိန္ဒိယကောင်းပြည်သားစွာရည်တည်နေထိုင်သွားကြပါစို့ဟုပြောကြားခဲ့ပါတယ်ဆလဘီပြည်ညာရေးဝန်ကြီးဌာနမှတာဝန်ရှိသူများနဲ့မြန်မာတရုတ်နှစ်နိုင်ငံမှသတင်းမီဒီယာများကနှစ်နိုင်ငံဒေသတွင်းမှအနာဂတ်ငြိမ်းချမ်းရေးအတိုင်ဝန်အတူတူကပေါ်ဆောင်နေရင်းနဲ့ဆက်လက်ပြီးဆွေးနွေးဖက်လှယ်ကြကြကြောင်းလည်းသိရှိရပါတယ်ခင်ဗျာ။